မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ17ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာအညာဒေတာကိုမဟာဗျူဟာအယထိုးစစ်ဆင်တော့မယ်လို့ NUG ကပြောလိုက်တဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါရှင်ကချင်ပြည်နယ်တနိုင်းဝိုင်းမော်မြို့နယ်ကံပိုက်တီနယ်ဆက်ကုံသွေးလမ်းမပေါ်ကစစ်ကောင်စီတပ်စခန်းနှစ်ခုကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကဒီနှစ်ရက်အတွင်းသိမ်းယူခဲ့ပါတယ်တနိုင်းမြို့နယ်ကပယင်းမော်နဲ့ရွှေမော်တွေကိုအဓိကထိန်းချုပ်ထားတဲ့ရေကန်တောင်တပ်စခန်းကိုမနေ့ကသိမ်းယူခဲ့ပြီးတော့ဝိုင်းမော်မြို့နယ်ဘွမ်းတောင်တပ်စခန်းကိုဒီနေ့မနက်မှာသိမ်းယူခဲ့တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်ဒီနေ့အစောပိုင်းမှာစတင်ခဲ့တဲ့စစ်ဆင်ရေးအတွင် KIA ကစစ်ကောင်စီတပ်စခန်းတရာကျော်ကိုသိမ်းယူထားပါရှင်ရန်ကုန်တိုင်းနဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးသတိအမြဲမပြတ်ရှိဖို့စစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမနေ့ကပြောလိုက်ပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတာဝန်ရှိသူတယောက်ကတော့ရန်ကုန်ကစစ်ရေးပြင်းမှတ်တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ RFA ကိုပြောပါတယ်။ပြီးခဲ့တဲ့မတ်လနဲ့ဧပြီလအတွင်းရန်ကုန်ကမင်္ဂလာတုံးအင်းစိန်တွန်တေးနဲ့ကုန်းကြံကုန်းမြို့နယ်တွေကစစ်တပ်အထိုင်ချထားတဲ့နေရာတွေနဲ့လုံခြုံရေးဂိတ်တွေပုံခွဲတိုက်ခိုက်ခံခဲ့ရပါတယ်ရှင်ထိုင်းနိုင်ငံမဲဆောက်မြို့မဲကုရက်ကွက်ကຫນွေဦးတက်မှန်ထောက်ပို့ရုံကန်းကိုစစ်ကောင်စီတိုင်ကြားချက်နဲ့ထိုင်းအာဏာပိုင်တွေကမင်းညာနေပိုင်းမှာဝင်ရောက်စီးနှင်ခဲ့တယ်လို့ရုံကန်းတာဝန်ခံက RFA ကိုပြောပါတယ်။ရုံဖြတ်သိမ်းခံရပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်ထောက်ပို့လုပ်ငန်းတွေရပ်သွားမှာမဟုတ်ဘူးလို့သူကပြောပါတယ်။ຫນွေဦးတက်မှန်ထောက်ပို့အဖွဲ့ဟာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့ဖွဲ့စည်းထားပြီးတော့သခိုင်းတိုင်းအတွင်းက PDF တပ်ဖွဲ့တွေကိုအဓိကထားကူညီနေတာပါရှင်ဗိုလ်မှူး၃ဦးအပါဝင်စစ်ကောင်စီတပ်ကစစ်သားနဲ့ရဲစုစုပေါင်း45ဦးပြီးခဲ့တဲ့မေလအတွင်းအကြမ်းမဖက်အာဏာဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ကြတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထဲမှာဗိုလ်မှူး၃ဦးအပြင်ဗိုလ်ကြီး၁ဦးဗိုလ်၁ဦးနဲ့ဒူရဲအုပ်၁ဦးပါဝင်ပါတယ်ပြည်သူ့ရင်ဝင်အဖွဲ့အစည်းအရာအာဏာသိမ်းပြီးတဲ့နောက် CDN လှုပ်ရှားမှုမှာပါဝင်လာတဲ့စစ်ကောင်စီတပ်သားနဲ့ရဲစုစုပေါင်း10,000ဝန်းကျင်ရှိနေပါပြီရှင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတစ်ခုကိုမနေ့ကအာရကန်ရိုဟင်ဂျာကဲတင်ရေးတက်မတော့အာစာအဖွဲ့ဝင်ရောက်တိုက်ခိုက်တာကြောင့်ရိုဟင်ဂျာ3ဦးသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့ပါတယ်လုံခြုံရေးရအမိမဖော်လို့တဲ့စခန်းအတွင်းကရိုဟင်ဂျာခေါင်းဆောင်တယောက်ကတော့အသက်ခံရသူ3ဦးဟာရိုဟင်ဂျာညီညွတ်ရေးအဖွဲ့ RSO အဖွဲ့ဝင်တွေဖြစ်တယ်လို့ AFP ကိုပြောထားပါတယ်။ရိုဟင်ဂျာစခန်းကဆယ်ကျော်သက်တွေနဲ့လူငယ်တွေကိုရိုဟင်ဂျာလက်နက်ကင်အဖွဲ့တွေကမြန်မာစစ်တပ်အတွက်အတင်းအဓမ္မလူသစ်စုဆောင်ပေးနေတာကြောင့်လုံခြုံရေးအခြေအနေတွေဆိုးဝါးနေပါတယ်ရှင်။ပြီးခဲ့တဲ့မေလ20ရက်နေ့ကမြန်မာပြည်ပိုင်နက်ထဲပြန်တန်းရင်ပြင်းထန်တဲ့လေဒဏ်ကြောင့်ဘန်ကောက်လေဆိပ်မှာအရေးပေါ်ဆင်းလိုက်ရတဲ့စင်ကာပူလေကြောင်းလိုင်းကဒဏ်ရာရခီးတဲ့တွေကိုနင့်နာကြေးပေးမယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဒဏ်ရာအနည်းချင်းရတဲ့သူတွေအတွက်တစ်ယောက်ကိုဒေါ်လာ1,000နဲ့ရေရှည်ကူးရမဲ့သူတွေအတွက်တစ်ယောက်ကိုဒေါ်လာ38,000စီပေးမယ်လို့ကြေညာလိုက်တာပါ။အဲ့ဒီလေရင်မှာခီးတဲ့211ယောက်လိုက်ပါခဲ့ပြီးတော့ခီးတဲ့တယောက်သေဆုံးခဲ့ပါတယ်ရှင်သတင်းတွေထုတ်လွှင့်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေထုတ်လွှင့်ပါမယ်စကိုင်းနဲ့မကွေးတိုင်းပါဝင်အညာဒေသတွေမှာမဟာဗျူဟာအယထိုးစစ်တွေမကြခင်စတင်တော့မယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကပြီးခဲ့တဲ့မေလကပြောထားပါတယ်ဒီပေါ်တုံ့ပြန်သံတွေကိုမဲရင်မျိုးသူကဆက်ပြီးတော့ပြောပြမှာပါရှင်
kachin chin na yakhan bi ne re ma tai da la na kai apwe re ga tai sit thana chou a che sai de myo re thi tho si sin tai khai ni ra chaung sit kaun si ha tat sakhan re myo re ne ne mye ta shu ko ba lat lut song song la ya ba de အလားတူပဲစကိုင်းမခွေးအပါဝင်မြေပြန့်ဒေတာမှာပါမဟာပြူဟာထိုးစစ်တွေမကြခင်စတင်တော့မယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဦးရင်မောင်ကမေလ14ရက်နေ့မှာမခွေးပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့စစ်တင်တဲ့ဆင်းပွဲကိုပေးပို့တဲ့တဝင်လွာမှာထည့်သွင်းပြောဆိုခဲ့ပါတယ်အမျိုးကြီးကာကွယ်ရေးဝန်ကြီးဌာနဒုတိယအတွင်းဝန်ဦးမောင်မောင်ဆွေကဒီနှစ်ထဲမှာထိုးစစ်စတင်တော့မယ်လို့ RFA ကိုပြောပါတယ်
တိုင်းရင်းသားတွေကသူတို့ရဲ့နေမြေတော်တော်များများကိုတိမ်ပိုင်နိုင်ခဲ့ကြပြီဖြစ်တယ်။ခုချိန်မှာဆိုရင်စကားဆရရဲ့နောက်ဆုံးခံတပ်ဖြစ်တဲ့နေပြန့်ဒေသတွေကိုဆက်လက်ပြီးတော့ထိုးစစ်ဆင်သွားဖို့ရှိတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့လိုအပ်တဲ့စုဖွဲ့မှုတွေတည်ဆောက်မှုတွေကိုထပ်မံပြီးတော့ဒါလုံခြုံဆောင်ရွက်နေရင်းနဲ့ပဲစုဆောင်မှုတွေကိုလည်းရသမျှအရင်းအမြစ်တွေကနေပြီးတော့စုဆောင်ရင်းနဲ့ပဲမဟာဗျူဟာထိုးစစ်တရားကိုမဟာမိတ်တော်လှန်ရေးအင်အားစုတွေတိုင်းရင်းသားညီနောင်တွေနဲ့အတူတူထိုးစစ်ဆင်သွားဖို့ရှိတယ်လို့ပြောလိုပါတယ
်။မြေပြန့်ဒေသကကာကွယ်ရေးတပ်ဖွဲ့တွေဟာ2024ခုနှစ်နှစ်ဆန်းပိုင်းကစလို့စကိုင်းမကွေးနယ်မန္တလေးတိုင်းအတွင်းကစစ်ကောင်စီတပ်နဲ့ပြူစောတိအဖွဲ့တွေရဲ့တပ်စခန်းတွေကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ကလက်နက်ခဲရန်လူအင်အားအလုံးအရင်နဲ့ပြန်လည်တိုက်ခိုက်လာတဲ့အချိန်ဒေသကာကွယ်ရေးတပ်တွေမှာလက်နက်ခဲရန်မလုံလောက်တာကြောင့်တင်းထားတဲ့စခန်းတွေမြို့တွေကနေပြန်ဆုတ်ခွာပေးခဲ့ရတဲ့အခြေအနေတွေရှိခဲ့ပါတယ်။မြေပြန့်ဒေသမှာထိုးစစ်ဆင်နိုင်ဖို့ဆိုရင်လက်နက်ခဲရန်အဓိကလိုအပ်တယ်လို့ရှင်ဝင်းယိုမှာမဟာမိတ်တပ်ပေါင်းစုတပ်ဖွဲ့ဝင်ကိုမြတ်ကိုက RFA ကိုပြောပါတယ
်ထိုးစစ်ကတော့ဆင်နိုင်ရင်တော့ကောင်းတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကဆင်နိုင်မယ်မလို့လက်နက်ခဲရန်ကပြည့်စုံမှာကျွန်တော်တို့ဒီဘက်ဒါကျွန်တော်တို့ဒေသလေးဆိုဘယ်အရာမှလက်နက်ပြည့်စုံတာမရှိဘူးကျွန်တော်တို့ကရဲဘော်တွေရှိတယ်စိတ်တက်ရှိတယ်ပေါ့နော်လူတာကတော့ကျွန်တော်တို့လက်နက်ခဲရန်ပဲလက်နက်ခဲရန်ပြည့်စုံကလူကတော့ဝင်းကြီးဦးရင်မောင်ပြောတဲ့တိုင်ကျွန်တော်တို့မြေပြန့်ကထိုးစစ်ဆင်နိုင်ပါတယ
်ပြီးခဲ့တဲ့ match လအတွင်းစကိုင်းတိုင်းကကဏီမြို့သိမ်းတိုက်ပွဲမှာဆိုရင်ကာကွယ်ရေးတပ်တွေကမြို့ကို၁၀ရက်ကြာထိန်းချုပ်ခဲ့ပြီးတဲ့နောက်စစ်တပ်ရဲ့လေကြောင်းနဲ့ပြင်းပြင်းထန်ထန်တံပြန်တိုက်ခိုက်မှုကြောင့်မြို့ကိုပြန်ပြီးတော့လက်လွတ်ခဲ့ရပါတယ်လုံးချုံရေးအရာအမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်းတယောက်ကတော့စစ်တပ်ကိုတော်လှန်တိုက်ခိုက်မဲ့အညာဒေသကထိုးစစ်ဟာအောင်မြင်နိုင်ပွဲမရှိဘူးလို့သုံးသပ်ပါတယ်
။ဒီ NUG ကအညာဒေသမှာထိုးစစ်ဆင်လာတာနဲ့ပတ်သက်ပြီးတော့အောင်မြင်ပြရရှိတာဆိုရင်ဒီလိုအောင်မြင်ပြမရှိဘူး။အနောက်ရှေ့တည်ုံနေဖြစ်နေ။ Institution တော်ကစစ်တပ်အခု NUG ဘက်ကတိုက်ခိုက်နေတော့လုံးဝအခွင့်အရေးမရှိဘူး။
မြေပြန့်ဒေတာစစ်စင်ရေးအတွက်ကာကွယ်ရေးတပ်ဖွဲ့အားလုံးစုစည်းမှုခိုင်မာပြီးတော့စစ်ရေးအရာပူးပေါင်းဆောင်ရွက်မှုအားကောင်းဖို့လိုအပ်တယ်လို့လေလာသူတွေကထောက်ပြကြသလိုတော်လှန်ရေးတပ်ဖွဲ့ဝင်တွေကတော့လက်နက်ခဲရန်အပြည့်အစုံနဲ့စစ်ကောင်စီတပ်ကိုထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
အခုတခါတိုက်ပွဲတွေကြောင့်နိုင်ငံတဝန်းမှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေလက်ရှိမိုးရင်းကာလမှာစားနပ်ရိက္ခာနဲ့နေရာထိုင်ခင်းအတွက်အခက်အခဲတွေပိုကြုံတွေ့နေရတဲ့အကြောင်းမတ်ဂျူလိုင်မျိုးတင်ပြထားတာကြည့်ရှုနိုင်ပါတယ်ရှင်
။နေပြည်တော်ရန်ကုန်နဲ့မန္တလေးမြို့ကလွဲရင်ကြံတဲ့တိုင်းနယ်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုဆိုရင်ဒါကြောင့်ဒေသခံတွေနေရာဆွန့်ခွာထွက်ပြေးနေကြတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNO ချာရဲ့စည်ရင်းတွေအရတနင်္ဂနွေလုံးမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်3000ကျော်ရှိနေပြီးတော့စကိုင်းတိုင်းတစ်ခုထဲမှာတင်1,200ရှိတယ်လို့ဖော်ပြထားပါတယ်။ချင်းမကွေးနယ်စကိုင်းတိုင်းမှာဒုက္ခသည်1,000ခွဲနေပါ။ကယားပဲခူးကရင်ရှမ်းပြည်နယ်တောင်ပိုင်းမွန်ပြည်နယ်နဲ့တနင်္သာရီအရှိတောင်ပိုင်းမှာ9000ကျော်ရခိုင်ပြည်နယ်မှာဒုက္ခသည်3000ခွဲကျော်ရှိနေတာဖြစ်ပါတယ်။စစ်ပွဲတွေကျယ်ပြန့်လာပြီးစစ်ဘေးရှောင်ရတာအချိန်ကြာလာတာနဲ့အမျှဒုက္ခသည်တွေတိုးလာပြီးစားနပ်ရိက္ခာအခက်အခဲနဲ့နေထိုင်ဖို့အတွက်ပိုပြီးတော့ကြက်တဲလာကြတာပါ။စကိုင်းတိုင်းတပင်းရင်းမြို့နယ်ကစစ်ဘေးဒုက္ခသည်တွေအတွက်မိုးရသီမှာဆိုရင်အလိုအဆုံကအမိုးအကာတွေပဲလို့အမည်မဖော်လိုတဲ့ဒေသခံတအူးကပြောပါဗျာ။
စမ်းနေရတာပေါ့လေအဲ့ဒါကတော့ကျွန်တော်တို့စက်နေရပြီပတ်လို့လိုအပ်နေတာပေါ့လေအဓိကတော့ဒီမိုးရသီဆိုရင်တော့ကျွန်တော်တို့အများဆုံးလိုအပ်တာတော့အမိုးကာပေါ့နော်အမိုးကာတို့အဲနောက်ပြီးတော့ဒီဟိုပါပေါ့ဒီမိုးကာတွေတို့ဒီဟိုမိုးကာအင်ကြီးတို့မိုးကာတို့ပေါ့နော်အဓိကတော့အဲ့ဒါတွေလိုလေဗ
ျချင်းပြည်နယ်မင်းတပ်မြို့နယ်မှာတော့မိုးရင်းကာလလမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်ဆန်အဓိကလိုအပ်နေတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့မင်းတပ်စစ်ဘေးဒုက္ခသည်တအူးကပြောပါတယ
်ဒီအခုမိုးအရမ်းကြွားတော့
ကားကြီးတွားလို့မရတော့တဲ့အတွက်ဒီဆန်ဆန်ဒီလုံးနေရပူမျိုးမှဒီနေလာတယ်ခင်ဗျာဒီလိုဆိုပြီးသွားနေတဲ့လူကြီးကလည်းတို့ကဆန်ပြီးကြလိုက်ဝယ်ကြတာပေါ့နော်ဆန်ဒီဝယ်တယ်ဆန်ကဝယ်လို့မရတော့ဝယ်လို့ရတဲ့ဆန်ညာနဲ့ဒီမိုးရထဲမှာတည်တော့ပြေးပြီးပိုင်းပြေးလိုက်ကြည့်ရရင်လည်းများပါတယ
်ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဂျွန်လာထုတ်ပြန်ချက်အရချင်းပြည်နယ်မှာလူဦးရေ2,000+လောက်ဟာစစ်ဘေးဒုက္ခတွေအဖြစ်နေရစွန့်ခွာထွက်ပြေးနေကြရပါတယ်အမျိုးသားညီညွတ်ရေးအစိုးရ UNG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့မိသားစုတစုချင်းစီကိုအခြေခံစားသောက်ကုန်နဲ့လူသုံးကုန်တွေထောက်ပံ့ပေးဖို့အစီအစဉ်နေတယ်လို့ပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO တို့ကတော့မြန်မာနိုင်ငံမှာ2024ခုနှစ်ဇွန်လကနေဩဂုတ်လအထိ3လအတွင်းမှာလူ 1.8 တန်းဟာစားနပ်ရိက္ခာမလုံလောက်မှုအရေးပေါ်အခြေအနေနဲ့ကြုံတွေ့နိုင်တယ်လို့ဇွန်လ5ရက်နေ့ကပူးတွဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ပခန့်တွေပြင်းထန်လာတာကြောင့်နေရစွန့်ခွာထွက်ပြေးသူအရေးအတွက်တိုးလာနေပေမဲ့အစားအသောက်နဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကတော့ကန့်သက်ခံထားရတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။အခုနောက်ဆုံးအနေနဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေကိုနိုတိုက်ခန်းဝင်နေတာတွေကိုစစ်ကောင်စီကအခုလဇန်ပိုင်းကစပြီးတော့အရေးယူနေလို့တိုက်ခန်းဝင်တာတွေရပ်သွားတဲ့အကြောင်းမတ်ထထအင်ရောင်တင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ထားတဲ့သူ3ယောက်နဲ့ရောင်းချခဲ့တဲ့မင်းသူကုမ္ပဏီကတာဝန်ရှိသူ2ယောက်ကိုအရေးယူထားတယ်လို့စစ်ကောင်စီကဇွန်လ3ရက်နေ့မှာထုတ်ပြန်လိုက်တဲ့နောက်ပိုင်းထိုင်းနိုင်ငံမှာမြန်မာတွေအတွက်တိုက်ခန်းအယောင်းဝယ်လုပ်ငန်းတွေကြေရိုက်သွားခဲ့ပါတယ်တိုက်ခန်းဝယ်တဲ့သူတွေဟာဗဟိုဘဏ်ရဲ့ခွင့်ပြုချက်မရှိဘဲပြည်ပမှာဘဏ်စည်ရင်းဖွင့်ငွေချေတာနဲ့ရောင်းတဲ့သူဘက်ကလည်းသက်ဆိုင်ရာရဲ့ခွင့်ပြုချက်မယူတာတရားမဝင်ဟွန်တီငွေလွှဲလုပ်ငန်းတွေကနေတဆင့်ငွေလွှဲခဲ့တာကြောင့်လို့ဆိုပါတယ်အခုလိုသတင်းထွက်လာပြီးတဲ့နောက်မြန်မာတွေအတွက်ဘန်ကောက်ကကွန်ဒိုတိုက်ခန်းစည်းကွက်ဘလို့ဖြစ်သွားပါသလဲ
အခုလေနောက်ပိုင်းမှာတော့အယောင်းဝယ်ရတော့ကျသွားတာပေါ့အားလုံးနေနေကြတဲ့အချိန်ဒီပေါ်ကူရတော့တိတိတတ်တာတော့ကျသွားတာပေါ့
ထိုင်းနိုင်ငံမှာနိုင်ငံခြားသားတွေကွန်ဒိုတိုက်ခန်းဝယ်ကြတဲ့နှုန်းနဲ့ပတ်သက်လို့စစ်တပ်အာဏာသိမ်းထားတဲ့2022ခုနှစ်မှာမြန်မာနိုင်ငံသားတွေဝယ်တဲ့နှုန်းကထိပ်တန်း10နိုင်ငံမှာအဆင့်6နေရာရှိခဲ့ပြီး2023ခုနှစ်မှာတော့တတိယအဆင့်မှာရောက်ခဲ့တယ်လို့အခု2024ခုနှစ်မှာတော့ဒုတိယအဆင့်ရောက်လာတယ်လို့အိမ်ချမ်းမြေရောင်းဝယ်မှုဆိုင်ရာသတင်းတွေထုတ်ပြန်တဲ့ The Real Estate Information Center REIC ရဲ့စာရင်းကိုကိုးကားပြီးဘန်ကောက်ဖို့စ်ရဲ့ဇွန်လ10ရက်နေ့သတင်းမှာဖော်ပြထားပါတယ်ထိုင်းနိုင်ငံမှာတိုက်ခန်းဝယ်တဲ့မြန်မာဆိုတာမြန်မာပြည်ထဲကလူတွေမဟုတ်ပဲတခြားနိုင်ငံတွေမှာနေတဲ့မြန်မာတွေလည်းရှိတယ်လို့ဘန်ကောက်မြို့ကအိမ်ချမ်းမြေအကျိုးဆောင်တယောက်ကပြောပါတယ
်မြန်မာကမြန်မာပြည်ကသူပဲဝယ်ဖို့ဟာဒီမှာဟိုကနိုင်ငံတကာကမြန်မာတွေကတော့ဝယ်နေရပဲပေါ့နော်ဒူဘိုင်းလို့စင်ကာပူလို့ကနေပြီးတော့ဝယ်တာကအဆင်ပြေတယ်အကြောင်းဝယ်တော့ရှိအောင်ပါပဲမြန်မာသူတိုင်းမြန်မာကမြန်မာတွေပဲဝယ်ရတော့ဖြစ်တော့မဟုတ်ဘူး
စစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာရေမီးပုံမှန်မရတာစီးပွားရေးလုပ်လို့မရတာကျန်းမာရေးအတွက်စေယုံစေကံကောင်းကောင်းတွေမရှိတော့တာကြောင့်မြို့ပြလူတန်းစားတွေကတချို့ကထိုင်းနိုင်ငံမှာပြောင်းနေတာတွေရှိလာခဲ့ပါတယ်။အဲ့ဒါအပြင်မကြသေးခင်ကပေါ်ပေါက်ခဲ့တဲ့လူငယ်တွေစစ်မှုထမ်းရမယ့်ဥပဒေကြောင့်တပ်သမီးတွေကိုထိုင်းနိုင်ငံမှာထားဖို့မိဘတွေကစဉ်းစားလုပ်ကင်တာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းထိုင်းမှာအင်ကန်းဝယ်တာကိုဖမ်းဆီးတာတွေရှိလာတဲ့အတွက်အဲ့ဒီလိုပြောင်းမှုစိုးရင်ပူပန်တာလည်းရှိလာတယ်လို့ရန်ကုန်မြို့ကတချို့ကပြောပါတယ်။ဒါပေမဲ့ဝန်ဆောင်မှုကတော့ပုံမှန်အတိုင်းလဲပတ်နေတယ်လို့ဘန်ကောက်မြို့မှာရှိတဲ့အိမ်ချမ်းမြေအကျိုးဆောင်အမျိုးသမီးတယောက်ကပြောပါတယ်
။ဘာသာပြောတဲ့ပုံစံနဲ့ဒီဝန်ဆောင်မှုပေးတဲ့ဟာတွေကကျွန်တော်တို့မထိုင်ဘူးပေါ့နော်။ဘာလို့လဲဆိုရင်ဝန်ဆောင်မှုပေးတဲ့သူတွေကကျွန်တော်တို့ကရောင်းနေပိုင်းပဲနော်။မြန်မာနိုင်ငံကနေလာဝယ်တဲ့သူနေသွားတာသိရှိမယ်ပေါ့နော်။
တရားမဝင်ရလာတဲ့ငွေတွေနဲ့ပြည်ပမှာအိမ်ဝင်နေတာတွေအတွက်ဥရီနဲ့အညီစီစစ်နေတယ်လို့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဇွန်လ9ရက်ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအဖွဲ့အစည်းအဝေးမှာထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့စစ်ဗိုလ်ချုပ်တွေရဲ့မိသားစုတချို့ကထိုင်းနိုင်ငံဝါဟင်ကမ်းခြေမြို့နာမှာအိမ်တွေဝယ်ထားကြတာရှိတဲ့အတွက်အဲ့ဒီနေရာကိုဗိုလ်ချုပ်ရွာလိုတော့ခေါ်ကြတယ်လို့အမည်မဖော်လိုတဲ့လေလာသူတယောက်က RFA ကိုပြောပါတယ်။အဲ့ဒါအပြင်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကလူကြီးတချို့လဲထိုင်းနိုင်ငံမှာလျှို့ဝှက်နေကြတာတွေ့တယ်လို့မျက်မြင်တချို့ကပြောပါတယ်ရှင
်။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။